2019ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလူလူအတွက်တကယ်တမ်းအကျိုးရှိမဲ့နည်းလမ်းနဲ့ပြင်ဆင်ဖို့ကြိုးစားသွားမယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောကြားလိုက်ပါတယ်
ကျွန်တော်တို့ကပြေဖို့လိုတယ်ဆိုတာအခိုင်အမာပြောပြရအောင်။သို့တော့လက်တွေ့ကျကျပြီးအောင်တဲ့ဆောင်ရွက်မှုတွေဘယ်လိုလုပ်လဲဆိုတာကနိုင်ငံရေးအရာဒါအမှုပြညာလို့ကျွန်တော်တို့ပြောပါမယ်။အဲ့တော့လည်းမလို့ကျွန်တော်တို့ကဒီအကူသက်လုံးသက်သက်လောက်ပြောနေတာတဲ့။လက်တွေ့ဒီဖွဲ့စည်းပုံရဲ့ပေါင်းတဲ့ကနေပြီးတော့အနည်းအားဆုံးဒီလူတွေအတွက်လက်တွေ့ကျိုးပြတော့ကိစ္စဘာတွေဆောင်ရွက်နိုင်မလဲ။ဒါတွေကျွန်တော်တို့လုပ်ဖို့ကျွန်တော်တို့ကြိုးစားပြီးလာချင်ပါတယ်။
ရန်ကုန်မြို့မှာတနင်္ဂနွေနေ့ကလှုပ်တဲ့ပါတီဗဟုဌာနချုပ်ရုံးကန့်ဖွင့်လှစ်ပွဲအတွင်းမှာဥကိုကိုကြီးကအဲ့ဒီလိုပြောသွားတာပါတခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဆက်ဆံရေးကိုလူကြားကောင်းယုံလောက်လှုပ်တာမျိုးမဟုတ်ဘဲလက်တွေ့လှုပ်သွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်ပြည်သူ့ပါတီကိုဥက္ကဋ္ဌဥကိုကိုကြီးဒီဥက္ကဋ္ဌဥမင်းစရာအထွေထွေအတွေ့အမြင်မှုအဖြစ်ဦးရဲနိုင်အောင်တို့အပါအဝင်ဗဟုအလုံးမှုဆောင်ကော်မတီဝင်22ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့88မျိုးဆက်ကျောင်းသားခေါင်းဆောင်အများစုပါဝင်ပါတယ်ဒါပေမဲ့ဦးမင်းကိုနိုင်နဲ့ဦးကျော်မင်းယူခေါ်ကိုချင်းမီတို့မပါဝင်သလိုပါတီရုံးခန်းဖွင့်ပွဲကိုလည်းတက်ရောက်ခဲ့ခြင်းမရှိပါဘူးရှင်